ကမ္ဘာအင်အားကြီးနှစ်နိုင်ငံဖြစ်တဲ့တရုတ်နဲ့အမေရိကန်အကြားတန်တမာရေးတင်းမာမှုတွေဟာမြန်မာနိုင်ငံကိုပါရိုက်ခတ်လာနေတဲ့အကြောင်းဒီတစ်ပတ်သတင်းတောက်မှတ်စုအစီအစဉ်မှာတင်ပြပါမယ်။ကျွန်တော်မိုးစောပါ။မြန်မာနိုင်ငံနဲ့အပါအဝင်ဖြစ်တဲ့အင်ဒိုပစိဖိတ်ဒေသမှာဩဇာအရှင်ယောဟာလွန်ဆွဲနေကြတဲ့အမေရိကန်နဲ့တရုတ်နိုင်ငံအကြားမကြာသေးခင်သတင်းပတ်တွေအတွင်းမှာပဲတန်တမာရေးအရာအပြိုင်မှုတွေကိုထင်ထင်ရှားရှားတွေ့ခဲ့ရတာပါ။မြန်မာနိုင်ငံအပေါ်တရုတ်အစိုးရရဲ့ချင်းကပ်ပုံဟာအခွင့်အရေးရဖို့တက်တက်ဖြစ်တယ်ဆိုပြီးမြန်မာနိုင်ငံခြေစိုက်အမေရိကန်တန်ယုံတာဝန်ခံကစောင်းပါးတစ်ဆောင်ရေးခဲ့တာကိုတရုတ်တန်ဘက်ကချက်ချင်းဆိုသလိုတုံ့ပြန်ခဲ့တဲ့အပြင်ဒီတစ်ပတ်ထဲမှာပဲတရုတ်ကွန်မြူနစ်ပါတီအားပေါ် Global Time သတင်းစာမှာလည်းတရုတ်မြန်မာဆက်ဆံရေးဟာပိုပြီးတော့တောင်ခိုင်မာလာနေတယ်ဆိုပြီးတရုတ်တန်မတ်ကြီးကစောင်းပါးတစ်ဆောင်ထပ်ရေးခဲ့ပါတယ်ဒီလိုတန်တမာရေးကျင်းမာမှုတွေဟာမြန်မာနိုင်ငံမှာသာမကဒေသတွင်းနိုင်ငံတချို့မှာပါတိတိတတ်တာတွေ့လာရပေမဲ့စီရေးအရာထိတ်တိုက်အခြေအနေမျိုးထီတော့မဖြစ်နိုင်ဘူးလို့နိုင်ငံရေးလေလာသုံးသပ်သူဒေါက်တာရံမျိုးသိန်းကသုံးသပ်ပါတယ
်စီရေးအရာပြိပခါဖြစ်တဲ့အခ í ကိုတော့ဥတည်မသွားနိုင်ဘူးလို့ကျွန်တော်မြင်တယ်အဲ့တော့အမေရိကန်ရောတရုတ်ရောနှစ်နိုင်ငံစလုံးဟာနော်သူတို့ရဲ့အကျိုးစီးပွားကိုရှေ့တန်းတင်ပြီးတော့နော်သူတို့ရဲ့ဒီဗျူဟာတွေကိုဖော်ဆောင်နေတဲ့အခါကြတော့နော်နှစ်နိုင်ငံစလုံးနင့်နာမဲ့လမ်းကြောင်းကိုတတ်နိုင်သမျှရှောင်ပြီးတော့နော်ဒေတာတွေမှာသူတို့ရဲ့မဟာဗျူဟာရပ်တည်မှုနဲ့သူတို့ရဲ့အကျိုးစီးပွားအတွက်ကိုအကောင်းဆုံးဖော်ဆောင်မဲ့အနေထားရှိတဲ့အခါကြတော့ဟိုစစ်အေးကာလပြိုင်ဆိုင်မှုရဲ့ပုံစံတစ်တစ်ခုဖြစ်လာကောင်းဖြစ်လာနိုင်တယ်လို့တော့သုံးသပ်ပါတယ
်။တောင်တရုတ်ပင်လယ်မှာနေပြည်တော်ပြိုင်ဆိုင်မှုအတွက်ဒေတာရင်းနိုင်ငံတချို့နဲ့အငင်းပွားနေချိန်မှာစစ်အင်အားပြတဲ့လုံရက်တွေကိုပါတွေ့လာနေရတာပါ။ဒီလိုအချိန်မျိုးမှာအင်အားကြီးနှစ်နိုင်ငံကြားအပြိုင်မှုတွေဟာမြန်မာနိုင်ငံအပါအဝင်ဒေတာရင်းနိုင်ငံတွေကပြိပခတွေကိုကြီးထွားအောင်အားပေးတဲ့အခြေအနေမျိုးကိုဥတည်နိုင်တဲ့အန္တရာယ်ရှိတယ်လို့လည်းနိုင်ငံရေးစီရေးအကဲကဥမမောင်စိုးကထောက်ပြပါတယ်
။ပြောင်းတဲ့အမေရိကန်စီးတမမှုဟာကျွန်တော်ထင်တယ်ပြင်းပြဆန်ဆန်ဖြစ်လာဘူးကကျွန်တော်ပြောသူပါဗျာ၄၅စနစ်တော့လူပါသေးတယ်သို့တော့ဒီကြားထဲမှာစီးရင်ရှင်မြင့်လာရင်ဘာဖြစ်တတ်လဲဆိုတော့နိုင်ငံကြီးကြီးရဲ့စီးရင်တိုက်ပွဲမှာကျွန်တော်တို့ဒေတာဘက်မှာ proxy war လေးတွေဖြစ်တတ်တာနော် proxy war လေးတွေဖြစ်မယ်ဆိုလို့ရှိရင်ကျွန်တော်တို့သတိထားဖို့လိုတာကျွန်တော်တို့တိုက်ပြရလက်နက်ကန်အဖွဲ့20လောက်ရှိတဲ့အခါကျတော့ proxy war ဖြစ်ဖို့အရှိတောင်အားကျ10နိုင်ငံထဲမှာရေကန်မြေကန်အကောင်းဆုံးနိုင်ငံဖြစ်နေတာနော်အဲ့တော့ဒီအချက်ကိုတော့ကျွန်တော်တို့ကအထူးဂရုပြုပြီးတော့ဒီပေါ်စုသွားတွေပေါ်မလာအောင်ပေါ်လာရင်လည်းဖြည့်ရှင်းနေအောင်တော့ပြင်ဖို့တော့လို
တယ်။တရုတ်နိုင်ငံဟာမြန်မာနိုင်ငံမှာအရင်စစ်အာဏာရှင်တွေလက်ထက်ကလေးကစနိုင်ငံရေးစီးပွားရေးအရဩစာညောင်းတယ်လို့ကြေကြေပြန့်ပြန့်ယူဆထားကြပါတယ်။မြူသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အရသာစိုးရတက်လာပြီးတဲ့နောက်မှာလဲတရုတ်နိုင်ငံကဆက်ဆံရေးတွေဆက်လက်တည်ဆောက်နေရမှာဒီနှစ်စန်းတုန်းကတရုတ်သမ္မတရှီကျင်းပင်ကိုယ်တိုင်မြန်မာနိုင်ငံကိုလာခဲ့တဲ့အဖြစ်ပါမြန်မာနိုင်ငံမှာစစ်ကောင်းဆောင်ရဲ့အုပ်ချုပ်မှုအောက်ကလူ့ခွင့်ရေးချိုးဖောက်မှုတွေအတွက် Facebook ဒဏ်ခတ်ဖိအားပေးခဲ့တဲ့ American အပါအဝင်အနောက်နိုင်ငံတွေကတော့အရသာစိုးရလက်ထက်မှာဆက်ဆံရေးတွေခိုင်မာအောင်စတင်တည်ဆောက်လာကြပါတယ်ဒါပေမဲ့လည်းအင်အားကြီးနှစ်နိုင်ငံကြားအပြိုင်မှုတွေကြီးထွားလာနေတာနဲ့အမျှပထဝီနိုင်ငံရေးအရအခြေချာကြတဲ့နိုင်ငံတစ်ခုဖြစ်တဲ့မြန်မာနိုင်ငံအနေနဲ့ကြိုတင်တွက်ဆပြင်ဆင်ထားဖို့လိုမယ်လို့ဦးမမောင်စိုးကယူဆပါတယ်
။တရုတ်ပြည်နဲ့ပတ်သက်ပြီးတော့ဒီပင်လယ်လမ်းကြောင်းဖိတ်ချုပ်မှုဆိုလို့ရှိရင်ဆိုတာနှစ်ခုဖြစ်တာတော့တစ်ခုကတောင်တရုတ်ပင်လယ်ဖြစ်တယ်တစ်ခုကအိန္ဒိယသမုဒ္ဒရာဖြစ်တယ်။အဲ့တော့ဒီအိန္ဒိယသမုဒ္ဒရာဘယ်ချမ်းနဲ့ပတ်သက်လို့ရှိရင်ဘာမှပြရအရေးကြီးတဲ့အနေအထားမှရောက်နေပါတယ်။တော့ဒီအရောဒီအချိန်နေမှာကျွန်တော်တို့ကမဟာဗျူဟာကဘယ်လိုတုတ်ပြန်မလဲဆိုတာစနစ်တကျရေးဆွဲပြီးတော့သုံးပြရမလိုရမယ်လို့ထင်ပါတယ်
အမေရိကန်ပြည်ထောင်စုမှာရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပဲတရုတ်နဲ့အမေရိကန်နှစ်နိုင်ငံကြားအပြိုင်မှုတွေအရှိန်မြင့်လာနေတာပါအမေရိကန်သမ္မတဒေါ်နယ်ထရန့်လက်ထက်မှာတရုတ်နိုင်ငံနဲ့နိုင်ငံရေးစီးပွားရေးအရာငင်းပွားစရာတွေဇက်တိုက်ကြုံရတာကြောင့်ဒီလိုအပြိုင်မှုတွေဟာရွေးကောက်ပွဲလွန်ကာလအထိဆက်လက်တွေးမြင်ရအောင်မဲ့အလားအလာတွေရှိနေတယ်လို့လည်းနိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းကမြင်ပါတယ
်ဒီလက်တလုံးဒီဟိုအမေရိကန်နဲ့တရုတ်ကြားဖြစ်လာတဲ့ဒေတာတွင်းတင်းမာမှုတွေဟာရေရှည်ဆက်ပြီးတော့ဖြစ်မဲ့အနေအထားလို့ကျွန်တော်အနေနဲ့တော့သုံးသပ်ပါတယ်။ဒါဟာဟိုအမေရိကန်နိုင်ငံရဲ့သမရရွေးကောက်ပွဲအကျိုးဟလာဟိုမီးရှူမီးပန်းဖောက်ယုံတက်တက်မဟုတ်ဘူးလို့ကျွန်တော်ကမြင်ပါတယ်။နောက်ပြီးတော့အမေရိကန်ပြည်ထောင်စုအမေရိကန်နိုင်ငံထဲမှာလည်းပဲဒီ တယုတ်ရဲ့အဲ့ဒီနောက်တယုတ်ရဲ့လွှမ်းမိုးမှုအပေါ်မှာဆိုရင်ကြောင်းကြမှုတွေနောက်တတိကြီးကြီးထားမှုတွေဟာအစိုးရထဲမှာရောလွတ်တော်ထဲမှာရောပညာတတ်အတိုင်းဝိုင်းမှာရောနောက်လူမှုဖွဲ့စည်းထဲမှာရောမြင့်တက်လာတဲ့အနေအထားကတော့သိတာမြင်တာပါတယ်အဲ့ဒီအတွက်ကြောင့်မလို့အမေရိကန်ရဲ့တယုတ်ပေါ်ချင်းကမှုအသက်ဟာရေရှည်သွားမဲ့နောက်မာဒီယာမြောက်ခြေလန်းတစ်ခု ဖြစ်တယ်လို့မြင်ပါတယ်။တရုတ်နဲ့အမေရိကန်နိုင်ငံကြီးနဲ့နိုင်ငံအကြားဖြစ်ပေါ်နေတဲ့ပြိုင်ဆိုင်မှုတွေကိုအင်အားချိန်ကွန်ရာပြဖို့ဆိုရင်မြန်မာနိုင်ငံကသူ့ရဲ့လက်ရှိနိုင်ငံတကာဆက်ဆံရေးမူဝါဒနီးနာနဲ့ဗျူဟာတွေကိုကြဲကြဲပြန့်ပြန့်ပြန်ပြီးသုံးသပ်ဖို့လိုအပ်ကြောင်းလည်းပြောပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားမကြသေးခင်ကတန်တမာရေးအရာအခြေအတင်ဖြစ်စရာတွေကြုံခဲ
Chin Yamananga Pomale, Maruema Dui, Jaka Lana Najo, Tadaya Yao, Tijare Pinsi Muri, Lone Bilule, a gay Katriga, Yusani Dago, Tidabat Rinto Masu Si Singani, Timpia Laya Bade, Geno Muso, Yangongani, Pipura, Tipare.